ဒီတစ်ပတ်တော့ Griffin လို့ခေါ်တယ်။အရန်ကိုထူးဆန်းတဲ့ခဲသားလွှာလေးအကြောင်း Griffin သူတေသနာလုပ်နေတဲ့ယူပဗေဒပညာရှင်ဒေါက်တာဆောဝေလာကပြောပြပေးမှာပ
ါ။ Griffin ဆိုတာတကယ်ကခဲထဲမှာရှိတဲ့ခဲသားလွှာလေးပါ။ကဘာပေါ်မှာပြင်မဟုတ်ဘူး။စက်ကြောလာခူးလုံးမှာပါ။သူကပါဆုံးလွှာလေးလို့ကျွန်တော်တို့ပြောရင်ရပါတယ်။အဲ့ဒီလွှာကဘလောက်ပါလဲဆိုလို့ရှိရင်ကျွန်တော်တို့ဆာရွက်ပေါ့နော်အဲ့ဒီဆာရွက်ကိုတသန်းမှုပုံတပုံလောက်ဒီပေါင်းလုပ်မယ်ဆိုလို့ရှိရင်ဒီ graphene ရဲ့အထူးကိုကျွန်တော်တို့ရပါမယ်အခြားမဟုတ်ပါဘူးအဲ့ဒီဟာခဲရမှာရှိတဲ့ခဲသားလွှာလေးပါ graphite လို့ခေါ်ပါတယ် graphene ကိုခေါ်တဲ့ကာဗွန်လေယာလေးတွေအကဒီနဲ့ချီပြီးတော့ထပ်လိုက်မယ်ဆိုလို့ရှိရင်ဘလို့ထပ်တယ်လဲဆိုတော့ဥမာပြောမယ်ဆိုရင်ဆာရွက်တွေကိုစာအုပ်ချုပ်တယ်လို့ပေါ့နော်ကျွန်တော် graphite ဆိုတာရပါတယ်အဲ့ဒီအလွှာတစ်လွှာဘလောက်ထူလဲဆိုတော့ကာဗွန်အက်တမ်တစ်ခုရဲ့ thickness တစ်ခုပါလေအထဲမှာဘလူးဖွဲ့ထားလဲဆိုတော့ကာဗွန်အက်တမ်တွေကကြားအိမ်မှာမြင်ရတဲ့ပုံစံသူက honeycomb လို့ခေါ်ပါတယ်စတကံပေါ့နော်အဲ့ဒီမှာရှိတဲ့တောင်းလေးတွေအားလုံးကကာဗွန်အက်တမ်လေးတွေကိုလိုက်ထည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီဖွဲ့စည်းပုံနဲ့ဖွဲ့လိုက်လို့ရှိရင်ကာဗွန်အလွှာတစ်ခုကိုရပါတယ်အဲ့ဒီတလွှာကိုကျွန်တော်တို့ graphene လို့ခေါ်ပါတယ် graphene ဆိုတာကကာဗွန်အက်တမ်တွေနဲ့ဖွဲ့ထားတာပါဒီကာဗွန်ကသက်ရှိတဲ့အတွက်တိုင်အရေးကြီးတာမဟုတ်ပါဘူးအခုကျွန်တော်တို့နားမှာမြင်နေရတဲ့နောက်ဆုံးပေါ်သိပ္ပံပစ္စည်းတွေပုံမှာ iPhone လိုဟာမျိုးတွေ telecommunication electronics စေးနဲ့ပတ်သက်တဲ့နောက်ဆုံးပေါ်သိပ္ပံပညာပစ္စည်းတွေအားလုံးလိုကျောင်းသွားနိုင်တဲ့အခြေအနေမှာရှိနေပါတယ
်သိပ္ပံပညာမှာသာမကလူသားတွေရဲ့လူနေမှုအဆင့်တန်းကအစပတ်ဝန်းကျင်ကိုပြောင်းလဲသွားစေနိုင်တဲ့ graphene ကိုဘယ်လိုရှာဖွေတွေ့ရှိကြပါလဲ
graphene ကိုတွေ့တာလည်းတော်တော်ကြီးကိုထူးဆန်းပါတယ်ထူးဆန်းတယ်လည်းပြောလို့ရတယ်အတူယူဖို့လည်းကောင်းတယ်ရည်စရာလည်းကောင်းပါတယ်အင်္ဂလန်နိုင်ငံကပေါ့နော်သိပ္ပံပညာရှင်မွေးရဒေသကတော့ရုရှားကပါအင်္ဂလန်နိုင်ငံမှာနေပြီးတော့ပမောက်ခအနေနဲ့အလုပ်လုပ်နေကြတဲ့Professor Andrei Krein နဲ့ Konstantin Novoselov သူကဘာလုပ်လဲဆိုတော့ခဲတံကထွက်လာတာခဲသားလွှာမျိုးကိုဘလောက်ထိလွှာနိုင်မလဲနောက်ဆုံးသူတို့ကြည့်ကျင်တာတလွှာအီကိုယွာလို့ရမလားဘလို့လုပ်ပြီးတော့လွှာမလဲကျွန်တော်တို့ခဲတံကတော့နေတိုင်းကြီးရပေါ့နော်ဒါစာရွက်ပေါ်မှာအော်မင်းရှင်းနေပါလုံးလေးညီရယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီခါကိုအနုစိတ်ဒီမိုက်ခရိုစကုပ်နဲ့ကြည့်မယ်ဆိုလို့ရှိရင်သူကအထက်လိုက်အထက်လိုက်ပါတယ်ခဲလွာလေးထပ်နေတာတွေ့ရပါလိမ့်မယ်အဲ့ဒီခဲသားအရာနေရာလေးမှာအဲ့ဒီအလွှာလေးတွေကိုထပ်ပြီးတော့ပို့ပြီးတော့ပါတဲ့ပေါင်းဖလောက်နေတဲ့ခါကျတော့သူကဘာကိုတုံးလဲဆိုတော့ကျွန်တော်တို့တိတ်ပေါ့နော်အဲ့ဒီတိတ်နဲ့လွှာဥ်တလားလွှာကြည့်ရခါကျတော့နောက်ဆုံးမှတလွှာတည်းကျန်တဲ့အထိသူတို့ရှားတွေ့သွားတယ
်ဒီ graphene ကိုအလွှာတလွှာဖြစ်နေလွှာနိုင်တာတဲ့အံဩဖို့ကောင်းတာကရှာဖွေတွေ့ရှိခဲ့တဲ့သူ့ရဲ့ဂုဏ်သက်တွေပါ။ဒါကြောင့်လဲပညာရှင်နှစ်ဦးကို2010ယူပဗေဒနိုဘယ်ဆုကိုပါချီးမြှင့်ခဲ့တာပါ
။သူ့ရဲ့တတိယအရန်ကိုထူးခြားမှာအဲ့ဒီအစွာလေးကစက်ကြဝဠာမှာပါသူကအမာဆုံးခိုင်မာဆုံးလို့ပြောလို့ရပါတယ်။တန်တို့တန်မီးတို့ကအရန်ကိုမာတယ်။ဒါပေမဲ့တန်တို့တန်မီးတို့ကိုဖြတ်ချင်တယ်ဆိုလို့ရှိရင်သူတန်စတန်လို့ခေါ်တဲ့တတုနဲ့ပြုတ်ထားတဲ့ပစ္စည်းတွေအဲ့ဒါနဲ့ကျွန်တော်တို့ဖြတ်လို့ရပါတယ်။အဲ့ဒီတန်းစင်ကိုဖြတ်ချင်တယ်ဆိုရင်စိန်နဲ့ဖြတ်ရတယ်။စိန်ကတခြားမဟုတ်ပါဘူး။ကာဗွန်မဲပါပါတယ်စိန်မှာ။ကျန်တာဘာမှမပါဘူး။ဒါပေမဲ့အခုကျွန်တော်ပြောတဲ့ခဲသားလွှာကစိန်ထက်အစပုံမြောင်များစွာပိုပြီးတော့ခိုင်မာပါတယ်။ဖြတ်ဖို့ကလုံးဝမလွယ်ပါဘူး။ဆိုတော့ဒါခိုင်မာရုံပဲလားသူ့ရဲ့တတိကမဟုတ်ပါဘူး။ကျွန်တော်တို့ဒီ electronic ပစ္စည်းတွေမှာ electron ကဘလောက်ထိအမြန်ဆုံးတွားနိုင်တယ်လဲ။ electron အမြန်တွားနိုင်တယ်ဆိုလို့ရှိရင်အဲ့ဒီဟာနဲ့ပြုတ်ထားတဲ့ electronic circuit တွေကျွန်တော်တို့ TV တွေကြည့်တဲ့အခါ internet လိုဟာမျိုးတွေမှာအချိန်ကအရန်ကိုပို့ပြီးမြန်မယ်ဖွင့်လိုက်တယ်တော့တကယ်ချက်ချင်းကိုရမယ်မြင်ရမယ်မနှေးတော့ဘူးအရန်ကိုမြန်မယ
်ဒီလိုထူးခြားတဲ့ဂုဏ်သက်တရှိတဲ့ graphene ကြောင့်ဘာတွေအပြောင်းလဲဖြစ်လာနိုင်စေပါသလဲ
ကျွန်တော်တို့အခုဒီအလွှာကိုမျက်စိနဲ့မမြင်ရဘူးပါပါလေးမျက်စိနဲ့မမြင်ရပေမဲ့ထားပါတော့ကျွန်တော်တို့ area အကြီးကြီးဖြစ်အောင်ကျွန်တော်တို့လုပ်နိုင်မယ်ဆိုလို့ရှိရင်ဒီလွှာယူပြီးတော့ကျွန်တော်တို့တုံးချနိုင်တဲ့နေရာတွေကအများကြီးပါဥပမာအာဂါတမှာတုံးမဲ့ဒီအာဂါတယင်လိုဟာမျိုးတွေကိုဒီလိုအလွှာတွေကိုထပ်ပြီးတော့စောင့်မယ်ဆိုလို့ရှိရင်ခိုင်မာဆုံးရမှာဖြစ်ပါတယ်နောက်ကြီးဆန်းကာတဲ့အင်ဂျီလိုဟာမျိုးဒီထက်ခိုင်မာတဲ့ဟာမျိုးမရနိုင်တော့ဘူးတော့ဒါအခိုင်မာဆုံးဟာကိုကျွန်တော်တို့ဒီအလွှာလေးနဲ့တုံးလို့ရပါတယ်ဒီအလွှာလေးကဘယ်လောက်ထူးဆန်းလဲဆိုတော့ခိုင်မာရင်မကသေးဘူးသူက electron တွေအဲ့ထဲမှာတွားမယ်ဆိုလို့ရှိရင်ပုံမှန်အခုလက်ရှိသုံးနေတဲ့မြန်ဆုံး electronic circuit တွေတဲ့အစပေါင်း200ကျော်ပို့ပြီးတော့သူကမြန်နေပါတယ်အဲ့ဒီအတွက်ကြောင့် TV တို့ iPhone တို့ဘယ်ဟာမှဆို electronic နဲ့ပတ်သက်တဲ့အားလုံးမှာသုံးမယ်ဆိုလို့ရှိရင်အစပေါင်းမြောင်များစွာပို့ပြီးတော့မြန်မယ်နောက်တစ်ခါသူကအရန်ကိုပါတဲ့အတွက်ကြောင့်အစပေါင်းမြောင်များစွာပို့ပြီးတော့သိမယ်အခုတယ်လီဖုန်းသေးသေးလေးတစ်လုံးနဲ့အမျိုးမျိုးသုံးလို့ရနေတာဘာလို့လဲဆိုတော့ electronic component ဆိုခေါ်တဲ့ electronic circuit တွေကပို့ပြီးတော့ငယ်လာတယ်ပို့ပြီးတော့ဆုံးတော့ပို့ထက်လာတယ်အဲ့ဒါကြောင့်ရင်တော့လို့ကြီးကြီးတွေမလို့တော့ဘဲနဲ့ဖုံးသေးသေးလေးတစ်လုံးနဲ့ကျွန်တော်တို့အကုန်လုံးကိုပေါင်းပြီးလုပ်လို့ရတယ်အခုဒီ graphene ကိုသုံးမယ်ဆိုလို့ရှိရင်ဒီထက်အစာပုံမြောက်များစွာပို့ပြီးတော့ပါဝါဖို့ဖြစ်မယ်ပေါ့နော်ပို့ပြီးတော့အစွမ်းထက်မယ်ပို့ပြီးတော့သေးနိုင်တဲ့ငယ်နိုင်တဲ့ပစ္စည်းတီးထွင်လာနိုင်တယ်အဲ့ဒါဒီမဲ့လားမဟုတ်သေးပါဘူးဒီ graphene ကတလျှော်လဲဆိုလို့ရှိရင်အထက်ကိုဖောက်ပြီးတော့မြင်ရတယ် graphene ရှိမှတော့ပြီးပါမဟုတ်ဘူးပါတာလဲပါတယ်ပေါ့နော်ဒါအပြင်ကိုဖောက်မြင်နိုင်တယ်အဲ့ဒီဟာရဲ့တတိယဒါသုံးလို့ရလဲဆိုတော့ coding ဥမာ TV မျက်နှာပြင်လိုဟာမျိုးမှာ graphene layer ကိုထားရမယ်ဆိုလို့ရှိရင်ဖြည့်စည်းဖို့လည်းမလွယ်ဘူး TV ကိုလည်းကောင်းအောင်မြင်ရမယ်နောက်တစ်ခါတော့ပါပြီးတော့ဒီအလျှော်လေးဖြစ်နေတဲ့အတွက်ကြောင့်သူကစာရက်လိုပေါ့နော်ချိုးလို့ရတယ်ခေါလို့ရတယ်ဆိုတော့ electronics လို့ဒီ television ရဲ့မျက်နှာပြင်လို့ဟာမျိုးမှာ graphene နဲ့ဆောက်ထားမယ်ဆိုရင်အဲ့ television ကိုကျွန်တော်တို့ဖြာလိုက်လို့လေလိုက်ပြီးတော့ယူသွားလို့ရမယ်တော့ပို့သွားနေတဲ့နေရာအဲ့ထဲမှာခေါက်ထည့်သွားလို့လည်းရမယ်ကို TV ကြည့်နေတဲ့အခါကျတော့အဲ့ဒါလေးကိုဖြတ်ပြီးတော့ TV ကြည့်လို့လည်းရမယ်ဒါတွေကပေါ့နော်ဖြစ်နိုင်တဲ့ဟာတွေကိုကျွန်တော်ပြောပြနေတာပေါ့အခုချိန်မှာသိပ္ပံပညာအနေနဲ့ဒါတွေအားလုံးကိုဖြစ်နိုင်တဲ့အတွက်ကြောင့်ကမ္ဘာလုံးကနေပြီးတော့အရန်ကိုစိတ်ဝင်စားနေကြပါတယ်သိပ္ပံပညာရှင်အများစုကလည်းအခု graphene ကိုအဓိကထားဆိုတော့သူတည်တာလုပ်နေကြတယ်
အခု graphene နဲ့ပတ်သက်ပြီးတော့ဆရာသူတေသနာလုပ်နေတာတွေတရားတစ်ခုလောက်ပြောပြပေးပါစ
ို့ဟုတ်ကဲ့ဒီ electron က graphene နဲ့မှအရင်ကအမြန်သွားလို့ရတယ်သွားလို့ရတဲ့အခါကျတော့ကျွန်တော်ကဘာလို့လုပ်နေလဲဆိုတော့ graphene ကိုသုံးပြီးတော့ကျွန်တော် circuit connection ကိုလုပ်နေပါတယ်ဟိုနောက်တစ်ခုကျွန်တော်အခုလုပ်နေတဲ့ဟာ graphene နဲ့ပတ်သက်ပြီးတော့ solar cell လို့ခေါ်ပါတယ်ကျွန်တော်ရဲ့သူတေသနာလုပ်ငန်းတစ်ဝက်ကအမေရိကန်နိုင်ငံစွန့်ရင်ဝန်ကြီးဌာနနဲ့သက်ဆိုင်နေတဲ့အတွက်ကြောင့် test တွေထုတ်နိုင်ဖို့အတွက်လို့တဲ့ဟာနေအောင်ကအဲ့ဒီပစ္စည်းကိုကြားတဲ့အခါကြောက်လို့ရှိရင်နေအောင်ရတာနဲ့တကယ်နဲ့သူကလက်စတက်ကိုထိုးပေးပါတယ် graphene ရဲ့သူတေသနာကကျွန်တော်ရဲ့သူတေသနာလုံကအားလုံးထဲမှာဆိုလို့ရှိရင်7ပုံပုံတစ်ပုံပါဒါပေမဲ့ဒီဟာကအရေးကြီးတဲ့လုပ်ငန်းထဲမှာပါပါတယ
် American နိုင်ငံစွန့်ရဝင်ကြီးဌာနရဲ့အာဂန်သိပ္ပံဓာတ်ခွဲခန်းကဥဆောင်သိပ္ပံပညာရှင်နဲ့ဖြစ် Ohio တက္ကသိုလ်ကယူပဗေဒပမော့ခါလည်းဖြစ်တဲ့ဒေါက်တာဆောင်းဝေလာရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါနော်။